မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရကအထူးတန်တမန်တူဦးကိုခန့်အပ်ပေးဖို့အမေရိကန်အာဆီယံစီးပွားရေးကောင်စီကတောင်းဆိုလိုက်ပါတယ်။ပုဂ္ဂလိကအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့လူမှုအတိုင်းအဝန်ပြမျိုးတိုးတက်ရေးအတွက်ပံ့ပိုးပေးဖို့နိုင်ငံတွင်းအခြေခံအဆောက်အုံတွေတရားရေးနဲ့မူဝါဒမူပေါင်းတွေတိုးတက်ဖို့ပြန်အားလုံးပါဝင်တဲ့ရေရှည်စီးပွားရေးဖွံ့ဖြိုးဖို့ပါအကူအညီတွေပေးနေတာဖြစ်ပါတယ်။ဒါပေမဲ့ February 1ရက်စတဲ့အာဏာသိမ်းလိုက်တာကြောင့်ရရှိနေတဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုကလေးတွေပါအကုန်ပြန်ပြီးဆုတ်ယုံမဲ့အန်ဒီယန်နဲ့ကြုံနေရတဲ့အတွက်ဒီအခြေအနေကိုဖြေရှင်းဖို့သမ္မတဘိုင်ဒန်အစိုးရကပြက်ပြက်သားသားဥဆောင်ပေးဖို့အမေရိကန်အာဆီယံစီးပွားရေးကောင်စီကစက်တင်ဘာလနေ့မှာကြေညာချက်ထုတ်ပြန်ပန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရကမျှော်မှန်းဆောင်ရွက်နေတဲ့ Indo-Pacific ဒေသဦးစားပေးမှုမှာစိန်ခေါ်မှုတစ်ရက်အနေနဲ့မြန်မာနိုင်ငံအရေးကိုအမြန်ဆုံးရှုမြင်ဖြေရှင်းမယ်ဆိုရင်ဒေသရင်းနိုင်ငံရေးလုံခြုံရေးလူသားချင်းစာနာရေးနဲ့စီဝါရေးလိုကန္တာတွေအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့ဆွေးနွေးမှုတွေကိုအများဆုံးအဆင်ပြေလာစေနိုင်ကြောင်းလည်းအကြံပေးထားပါတယ်။အခုလိုအမေရိကန်အာဆီယံစီဝါရေးကောင်စီရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့သဘောထားကိုတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမင်းမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရဂျယ်လီနာပေါ်တာကလက်ရှိမှာတော့အမေရိကန်အစိုးရအနေနဲ့တစုံတရာကြေညာပြောကြားဖို့မရှိသေးကြောင်းပြန်ကြားခဲ့ပါတယ်။